ရှင်ပြန်မနေ့ကတော့လေအမေရိကန်ဗြိတိန်အပါဝင်ပေါ်တန်ယုံကိုယုံကပူးတွဲကြေညာချက်တစ်ဆောင်ထုတ်ပြန်ပါတယ်ရှင်ပြန်အဲ့ဒီကြေညာချက်ထဲမှာတော့လက်ရှိမဲဆွယ်ကာလမှာဘာသာရေးကိုနီးလန်းတစ်ခုအသုံးပြုပြီးတော့ခွဲခြားဆက်ဆံမှုတွေမလုပ်ဖို့ဆိုပြီးတော့ကြေညာချက်ထဲမှာအထုတ်ပြန်ထားပါတယ်အဲ့ဒီအပေါ်မှာရှင်ပြန်ဘယ်လိုပြန်မိန့်ကြားချင်ပါသလဲဖေဟာ
ဒါဆိုရင်တော့ဒီမွတ်စလင်တွေကိုမဲဆွယ်ဖို့ဆိုတောင်းပေးလိုက်တဲ့တန်လေရီကနေစပြီးမိပါတော့
ဒီမန္တလေးတာဝကန်ဒီဒုက္ခရာကိုတော်ဝင်းမမြောက်ကိုအလရီကတောင်းပေးတာပေါ့မွတ်စလင်နေစီကိုစီယုံရစင်ဖို့အဲ့လိုတကူတကကြီးမွတ်စလင်မဲရအောင်တောင်းပေးစီယုံခိုင်းတာတော့အလရီပါတီတကူတည်းရှိတာပေါ့နော်ကျန်တာတွေကတော့ရေပေါ်ရဆံပါတယ်အကောလုံးမူဝါဒကိုချပြပြီးတော့မှစီယုံသွားတာပါမွတ်စလင်ကြီးတည်ဆန့်စီယုံတဲ့ပါတီမရှိသလိုခရီးယာနေကြီးတည်ဆန့်သွားပြီးစီယုံတဲ့ပါတီမရှိပါဘူးဤသူအလုံးကိုပဲအပါရဲထားပြီးစီယုံသွားတဲ့ပါတီတွေပဲတွေ့ရပါတယ်အဲဒီပါတီရဲ့စီယုံရေးပုံစံတွေကတော့ဦးဇင်းတို့ဖရားတရားတော်နဲ့တော့မညီဘူးပေါ့ဗျာ
ဘေးအချက်တွေကဖရားတရားတော်နဲ့မညီတာလဲဆိုတာအရှင်ဖရားထောက်ပြပေးလို့ရမလားဖရား
ဟိုလူမကြည့်ပဲလဲပါတီကိုပဲကြည့်ပြီးမဲပေးပါဆိုတဲ့တကားပေါ့ဗျာဦးဇင်းတို့ဖရားတရားတော်ကြတော့ဟိုချင်းတရားကိုလည်းရှည်စမ်းမတင်ရဘူးမုံတရားကိုလည်းရှည်စမ်းမတင်ရဘူးဟိုအကြောက်တရားလည်းလွမ်းမို့မခံရဘူးမတိတရားလည်းအဖီစည်းမခံရဘူးပါတီကိုမကြည့်ပဲနဲ့မူဝါဒကိုကြည့်ဟိုလူကိုမကြည့်ပဲနဲ့ရည်ချေကိုကြည့်ပုဂ္ဂိုလ်ကိုမကြည့်ပဲနဲ့လောကောင်တက်ကိုကြည့်အဲအဲ့ဒီလိုဟိုကိုမျိုးကိုရွာအတွက်ယုံကြည်ရစိတ်ချရတဲ့အားကိုးရတဲ့ပုဂ္ဂိုလ်တွေကိုပဲရည်ချေရမှာပေါ့နော်ပါတီကိုပဲကြည့်ပြီးဟိုရည်ချေရမယ်ဆိုလို့ရှိရင်ပါတီတစ်စိတ်တက်ထားတာနဲ့အယသမဝင်ပြန်အယသမကိုပေးရမယ်ဖဲသမဝင်ပြန်ဖဲသမကိုပေးရမယ်ဆိုတဲ့ပုံစံမျိုးကြီးဖြစ်သွားတာပေါ့နော်အဲ့ဒါမျိုးကြတော့အဂတိလိုက်ရာရောက်တာပေါ့ဗျာ
အရှင်ဖျားတို့ဒီမဘာတာအဖွဲ့ကြီးကိုပေါ့နော်ဒီရွေးကောက်ပွဲမှာ NLD ပါတီအနိုင်မရဖို့ဒီလူပုဂ္ဂိုလ်တချို့ဒါကမဟုတ်လို့ရှိရင်တခြားအချို့အဖွဲ့ပေါ့နော်ဒီအကြံပြုညွှန်ကြားထားတယ်ဆိုပြီးတော့ကျွန်တော်တို့သတင်းတွေထွက်ပေါ်နေပါတယ်အရှင်ဖျားဗာမြန်တုတ်ပြန်မိန်ကြားခြင်းပါတယ်လေဖျား
ညွန်ကြအောင်ဒီကောင်လေးကဘာကောင်လေးမို့လို့တို့တို့မဘာသာကဆရာတော်တန်ဃာတော်ကြီးတွေပူးဆောင်နေတာလေဆရာတော်တန်ဃာတော်ကြီးတွေကိုဒီကောင်လေးကခိုင်းနိုင်တဲ့အဆင်မှမရှိပဲနဲ့ဥယျာဉ်တော်မှာတော့ဘယ်ပုဂ္ဂိုလ်ပဲဖွဲ့စည်းရမှချိုးကန်လို့မရပါဘူးမဘာသာကတော့မြို့ဘာသာသာသနာကာကွယ်ဆောက်ရှောက်ရေးကိုအဓိကထားပါတယ်အဲ့ဒါကတော့ဆွဆဲပုတ်ခတ်မှုတတ်တတ်လို့ပဲအောင်းပေးလိုက်ပါနော်ဒီအစိုးရမပြောနဲ့ဟိုအိုဘားမားလို့ပါကီမို့လို့သရဝါတွေတော်လာချိုးကန်လို့မရပါဘူး
အဲ့တော့အရှင်ဖျားတို့တန်ခါအဖွဲ့စည်းရောတခြားလူပုဂ္ဂိုလ်ဖြစ်ဖြစ်ပါတီတစ်ခုဖြစ်ပေါ့နော်ရွေးကောက်ပွဲကာလမှာညွှန်ကြားထားတာဒါမှမဟုတ်ရှင်ဩဝါဒစကားဟိုပေးထားတာမျိုးရှိပါသလားဖျား
အဲရှိပါတယ်ဦးဇင်းတို့မူဝါဒတွေတောင်ချထားတယ်လीဆိုတော့လို့ဟိုချစ်လို့ရွေးချယ်တာလည်းမဖြစ်စေနဲ့ဟိုမုန်းလို့ပေးဖယ်တာလည်းမဖြစ်စေနဲ့ကြောက်လို့တောက်ကန်တာလည်းမဖြစ်စေနဲ့အဲသူများရွေးလို့လိုက်ရွေးတာလည်းမဖြစ်စေနဲ့ဟိုကိုမျိုးကိုရာကိုသာသနာအတွက်ဒုံကြီးဆက်ချအားကိုးရတဲ့ပုဂ္ဂိုလ်ဆိုရင်ပါတီဆဲပုဂ္ဂိုလ်ဆဲမထားပဲရွေးချယ်ကြအဲ့ဒါဦးဇင်းတို့မဘာသာကြီးရဲ့မူဝါဒပါပဲလား
အရှင်မြအခုမိန်ကြားခဲ့တဲ့ဒီလက်ညှိုချက်တွေကိုဘယ်ပါတီတွေအမြန်လက်ခံလိုက်နာနေပါသလဲဖျား
ကတော့အနည်းကဆုံးပေါင်းတာကတော့ဒီပါတီသေးသေးလေးတွေပါပဲ NDF တို့ဗုဒ္ဓဆန်းညာတို့ဒီမိုကရက်တစ်တို့အမျိုးသားတပ်ပတ်ရေးတို့အဲ့ဒါမျိုးလေးတွေဦးဇင်းတို့နည်းနည်းကပ်ကပ်ပေါင်းပါတယ်သူတို့တွေကတော့အမျိုးဘာသာသာသနာဥထိပ်ထားတာတွေ့ရပါတယ်
အဲ့တော့အရှင်မြဒီရွေးကောက်ပွဲကာလမှာပေါ့နော်ဒီအရှင်ဖျားအပါဝင်ပေါ့နော်မြန်မာနိုင်ငံတဝန်းကတန်ဃာတွေအနေနဲ့ဘယ်လိုမျိုးဟိုကြည်ကြံနေထိုင်သင့်နေဆိုတာကိုအရှင်ဖျားပါမြန်မိန့်ကျင်ပါတယ်ဖျား
တော်တော်ဆိုတာနေမဲ့လာမဲ့လို့ပါပဲเนาะပြည်သူ့ဘာပစ္စည်းတွေပေါ့เนาะတပါတီတမှုတယောက်တစ်ဖွဲ့ဘက်ကရည်တည်ဖို့မတင်နဲ့အလွာပေါ့ဗျာဟိုဘယ်သူ့ကိုမဲပေးပါဘယ်ဝကိုမဲပါမဲပေးပါလို့ပြောမဲ့စားဟိုအဂတိတရားကင်းကင်းနဲ့ဟိုတိုင်းပြည်တွေအကျိုးရှိမဲ့အမျိုးသူကိုမဆိုဟိုမဲပေးဖို့ပဲဆုံးမလက်ညွန်တင်တာပေါ့နောက်ပြီးတော့ရွေးကောက်ပွဲမှာတာဝန်ရှိတဲ့ဟိုကော်မရှင်ပဲဖြစ်ဖြစ်အရေးကြီးတဲ့လုပ်ငန်းတွေမှာဟိုမှာမဲယုံလို့ပါတော့နိုင်ငံတကာအဖွဲ့အစည်းတွေလာပြီးတော့စောင့်ကြည့်နေတဲ့အချိန်မှာဒီငါတို့တွေကလည်းဒီမဲယုံတွေကိုစောက်ကြည့်တင်တာပေါ့ဒါမှခုရှိမှမတရားတာလုပ်လို့ရှိရင်ချက်ချင်းဖြစ်ရှင်းနိုင်မှာ
ဆိုလာမယ့်ရွေးကောက်ပွဲဟာအေးအေးချမ်းချမ်းနဲ့ပေါ့နော်မြမြတတနဲ့ပြီးဆုံးသွားမယ်ရွေးကောက်ပွဲတစ်ခုဖြစ်လာမယ်လို့အရှင်ဖျားတို့မျှော်လင့်ထားလားဖျား
အဲရာဇီဝရုအခြေအနေကတော့မကောင်းဘူးပေါ့မကောင်းဆိုတာအခုချိန်မှာတော့မှတရားနဲ့တရားတိုင်တာတော့တာတွေရှိနေကြပြီလေဟိုလည်းနီးနီးလာသလိုတိုင်းနိုင်ငံရှက်နေရှက်ဝါတွေလိုလည်းဖြစ်လာနေတာပေါ့ဟိုအဲ့ဒီလိုဖြစ်မလာပါစေနဲ့လို့ဦးဇင်းတို့ကဆန္ဒပြုတာပေါ့နော်တကယ်လို့ဖြစ်လာရင်လည်းအကောင်းဆုံးဖြစ်အောင်တန်ခါတော်များကနေပြီးတော့ထိန်းချောင်းကြပါလို့ဦးဇင်းအနေနဲ့လျှောက်ထားကြတာပေါ့နော်ဦးဇင်းတို့လည်းထိန်းချောင်းကြပါပ
ါရွေးကောက်ပွဲကာလနောက်ပိုင်းမှာပေါ်လာမယ်ပေါ့နော်လာမယ့်အစိုးရရဲ့ပုံစံအရောအရှင်ဖျားဘလို့ပုံစံမျိုးဖြစ်လို့ရှင်ဒီနိုင်ငံအတွက်အသင့်တော်ဆုံးအစိုးရအဖွဲ့လို့အရှင်ဖျားသုံးသပ်ထားတာမျိုးရှင်လည်းမိန့်ကြပေးပါဗျာ
တခါကြီးဒီကတော့လုံခြုံရေးနဲ့ဟိုဖွံ့ဖြိုးရေးပေါ့ဗျာဦးဇင်းတို့အနေနဲ့ကတော့လုံခြုံရေးကိုအဓိကထားတာဖြစ်တဲ့အတွက်ကြောင့် ဒီအမျိုးသားလုံခြုံရေးမှာဟိုယုံကြည်အားကိုးရတဲ့အစိုးရကိုလိုချင်တဲ့အမျိုးသားလုံခြုံရေးကိုစိတ်ဝင်စားတဲ့ဟိုအလေးပေးတဲ့အစိုးရကိုလိုချင်တယ်ဒါကနံပါတ်1ပါတော်နဲ့ကတော့ပုံပြိုးတွတ်တဲ့ရပါတော့ပါတီတိုင်းလည်းလောက်ကြတာပဲအမတိုင်းလည်းလူချင်းကြတာပြည်သူတိုင်းလည်းတောင်းတကြတာပဲအဲ့ဒီလိုပုံပြိုးတွတ်တဲ့လောက်တဲ့အခါမှာတော့ဟိုဒီမိုကရေစီကိုပုံတူကူးချတာမျိုးမဟုတ်ဘဲနဲ့ကိုယ်ဒေသကိုယ်နိုင်ငံကိုယ်ယဉ်ကျေးမှုကိုယ်လူမျိုးနဲ့ဟိုလိုက်ဖတ်တဲ့ဒီမိုကရေစီမျိုးကိုအခြေခံကြကြပေါ့ပုံမြင့်တွေပါလေချပြီးတော့တည်ဆောက်ရင်းနဲ့ပုံပြိုးတွတ်တဲ့မှုလုပ်ငန်းတွေကိုမြင့်တင်ပေးနိုင်တဲ့အစိုးရမျိုးဦးစင်းကလိုချင်တာပေါ့နော်
မျိုးသားလုံခြုံရေးဆိုတာကိုအရှင်ဖျားဘလူပြန်အတိတ်ပဲဖွင့်ပြီးတော့မိန့်ကျင်ပါတယ်ဗျာ
ဒီကရကရအခုဗုတ်ပြီးပဲလို့ကိစ္စမျိုးဟိုရင်းရလို့ကိစ္စမျိုးပေါ့နော်သူတို့တွေကဟိုလူခွင့်ကိုအကြောင်းပြတယ်ဒုက္ခတွေကိုအကြောင်းပြတယ်ဟိုဒါကိုအကြောင်းကြပြီးတော့ဥယျာဉ်တို့နိုင်ငံကိုထိုးပေါက်ဖို့အတွက်လူစီမံရေးနေချပြီးကြံစည်နေကြတာကိုအဲ့ဒါအဲ့ဒီအရေးတွေပေါ်လာတဲ့အခါမျိုးမှာကိုယ်နိုင်ငံလုံခြုံရေးကိုပဲအဓိကထားကြည့်တင်တာပေါ့နော်နိုင်ငံတကာ PR ကိုကြည့်ပြီးတော့သူတို့တကားဖွင့်ပြလိုက်မယ်ဆိုလို့ရှိရင်မင်းနိုင်ငံကြီးကလုံခြုံရေးစီချိုးပေါက်တော့ပါလို့ဘင်္ဂလားဒေ့ရှ်က360လောက်ပဲလိမ့်ဝင်လာအောင်မြန်မာပြည်ကချက်ချင်းလက်ငင်းကိုသူများလက်အောင်ချက်ရောက်တော့မဟုတ်အဲ့ဒီလိုအမျိုးသားလုံခြုံရေးကိုဦးဇင်းတို့ကစိတ်ဝင်စားတဲ့အလေးနိုင်ထားတဲ့အစိုးရမျိုးကိုပဲလုပ်ချင်းနေတာပါနော
်ဟုတ်တယ်ပါလေခင်ဗျာ
ပါပြီတကယ်တော့